င်းရောဂါကာကွယ်ရေးတောက်ဆေးကိုသိန်းသိန်းလားဒေရှနိုင်ငံကော့ကဆစ်ပဇာဒေတာအတွဲဒီစနေနေ့မှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကနေအဲ့ဒီကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်ကာကွယ်ရေးအလုံးရင်းထောက်ပံ့ရေးအစီအစဉ်ကိုအော်တိုဘာလ10ရက်နေ့မှာစတင်ဖို့စီစဉ်ထားပါတယ်။လီဇာစလိုင်းပေးပို့တဲ့တင်ပြမှုအတန်းစဉ်ကြောပြပေးပါမယ်ရှင်။
အစံဖတ်မှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဩဂတ်လ25ရက်နေ့စည်ရင်အရာဆိုရင်တတ်တော်ဝတ်ကျော်ရှိနေပြီဖြစ်ပြီးဝမ်းရောဂါဖြစ်နိုင်တဲ့အနေအနဲ့နဲ့ရင်ဆိုင်နေရပါတယ်။ Crosses ဘဇားမှာခြေချဖို့ပေးထားတဲ့နေရာတွေမှာလူနေထူထပ်ပြီးတော့တေးစီလောက်တဲ့ရောဂါတွေဖြစ်နိုင်တဲ့အခြေအနေတွေကိုဖန်တီးထားလို့ဖြစ်နေပါတယ်။မတန်ရှင်းတဲ့တောက်ရည်မလက်တဲ့အစားအစာနဲ့မိန်းလောက်စနစ်တွေမတန်ရှင်းတာကြောင့်ဝမ်းရောဂါပြန့်နှံ့နိုင်ပါတယ်။ဝမ်းရောဂါအဆိုးရွားဆုံးအခြေအနေတွေမပြန့်ပွားအောင်တောက်ဆင်းတွေဖြန့်ပြူးပေးမယ့်အစီအစဉ်နဲ့ကာကွယ်နိုင်တယ်လို့ WHO အဖွဲ့ပြောခွင့်ရ Derek Jessel Revick ကပြောပါတယ်
။ Target population is 650,000 people every individual above age of 1.
လူငယ်6သိန်းခွဲအတွက်ရည်ရွယ်ပါတယ်။တစ်နှစ်ကျော်အရွယ်ရှိသူတိုင်းအတွက်ပါ။ကာကွယ်ဆေးထိုးပေးမဲ့သူတွေနဲ့စေနာဝန်ထမ်းတွေပါဝင်တဲ့အဖွဲ့နေရာကျော်ကဆောင်ရွက်မှာပါ။ပထမတစ်တုပ်အပြီးနှစ်ပတ်အကြာမှာနောက်တစ်တုပ်ဆက်လက်ဆောင်ရွက်ဖို့စီစဉ်ထားပါတယ်။
အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေး2သိန်းခွဲအတွက်ကာကွယ်ဆေးကိုဒုတိယအတုံးမှာဆောင်ရွက်ပေးမှာဖြစ်တယ်လို့ Jessel Revick ကပြောပါတယ်။ Rohingya ဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh အတိုင်းဝိုင်းကိုလည်းဝမ်းရောဂါကာကွယ်ဆေးပေးပါမယ်လို့သူကပြောပါတယ်။ဒုက္ခသည်တွေအဆင်ပြေစေဖို့မြေဧကတထောင်ကို Bangladesh အစိုးရကထပ်ချပေးထားတယ်လို့နိုင်ငံတကာရွှေပြောင်းချေချသူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရ Joel Melman ကပြောပါတယ်။စတေမာလာလေတုံးကဧက2000ပေးခဲ့ပြီးတော့အခုနောက်ထပ်ထပ်ပေးရလဲဖြစ်တဲ့အကြောင်းနယ်မန်ကပြောပါတယ
် Officials plan to use the vast site to accommodate all the Rohingya refugees in Casas Bazar both new and old arrivals in one settlement
။ Only we are Rohingya တို့ကလည်းတော့တည်ရောက်လာတဲ့တွေပါ။ Casas Bazar ကနေရာတစ်ခုရမှာပဲတပေါင်းတစ်စီးရဲ့အခြေချနေဆိုင်မှုတည်ဝင်စီစဉ်နေပါတယ်။ဒုက္ခသည်ပေါင်း9000နေဆိုင်နဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာပါလိမ့်မယ်။
ဒုက္ခသည်တွေအတွက်ပိုကောင်းတဲ့အိမ်ယာတွေလိုအပ်တယ်လို့အထောက်ပံ့ပေးရေးတာဝန်ရှိသူတွေကပြောဆိုနေပြီးတော့ဒုက္ခသည်စခန်းကြီးတိစောက်တာဟာရိုဟင်ဂျာပြည်ထောင်အတွက်အထင်မဟုတ်ဘူးလို့လည်းပြောပါတယ်။ပြည်ထောင်ရဲ့စဉ်းမြစ်ကိုဖြေရှင်းရမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေဘေးကင်းလုံခြုံစွာကုသမောင်းနဲ့ကိုပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးရမှာလည်းဖြစ်ပါရဲ့ရှင်။